Venezuela attack ခံခေါဆောင် Juan Guaido က Latin America မဟာမိတ်နိုင်ငံတွေကိုတွားရောက်ပြီးတဲ့နောက်နိုင်ငံကိုပြန်လာဖို့စီစဉ်ထားချိန်နဲ့တပြိုင်တည်းဒီကနေ့တနင်္လာနေ့မှာပြည်သူတွေလမ်းမပေါ်ထွက်ကြဖို့တိုက်တွန်းထားပါတယ်။နိုင်ငံကိုပြန်လာမယ့်အကြောင်းအသိပေးတဲ့အကြောင်းနောက်တနင်္လာနေ့မနေ့17နှစ်ကြီးမှာ Venezuela ပြည်သူတွေနိုင်ငံတော်ဆွေးနွေးကြဖို့တိုက်တွန်းတယ်လို့ Guaido က Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။နိုင်ငံပေါင်း50နဲ့အမေရိကန်တို့ကဗင်နီဇွဲလာရဲ့ကြားပြတ်ခေါင်းဆောင်အဖြစ်အသိအမှတ်ပြုထားတဲ့ Guaido ကလွှတ်တော်ခေါင်းဆောင်လည်းဖြစ်ပါတယ်။လွှတ်တော်အခြေခံ Guaido ကအခြေခံဥပဒေကိုကျင့်သုံးနိုင်တဲ့သူ့ရဲ့အခွင့်အာဏာကိုသုံးပြီးရွေးကောက်ပွဲမတမာမှုတွေကြောင့်ဆိုပြီးသမ္မတနီကိုလတ်စ်မာဒူဂိုရိုခေါင်းဆောင်မှုကိုတရားမဝင်အဖြစ်ကြီးညာနောက်သူ့ကိုယ်သူကြားပြတ်သမ္မတအဖြစ်ကြီးညာထားတာပါ။မာဒူဂိုနှုတ်ထွက်ရေးဖိအားတိုးပေးနိုင်ရေးအတွက်လက်ကျအမေရိကတိုင်းနိုင်ငံတွေကိုခီးသွားနေတဲ့ Guaido ကပြီးခဲ့တဲ့စနေနေ့တုန်းကတော့အီကွေဒေါနိုင်ငံမှာရောက်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အမေရိကန်ဒုတိယသမ္မတ Mike Pence နောက်ဒေတာရင်းခေါင်းဆောင်ကြီးနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်အသိအမှတ်ပြုထားတဲ့ Venezuela ကြားပြတ်သမ္မတကဘရာဇီးနဲ့ပါရာဂွိုင်းတို့ကိုလည်းတွားရောက်ခဲ့ပါတယ်ရှင်။